ခုဆက်လက်ပြီးတော့2012ခုနှစ်မှာမြမငင်းငင်းရေးနိုဘယ်ဆုရှင်ဒေါ်ဆန်းစုကြည်အမေရိကန်နိုင်ငံကိုဖို့ဝင်းမြို့ကိုလာရောက်လည်ပတ်ခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံသားအချင်းချင်းကူးလူဆက်ဆံရေးမျှော်လင့်ချက်နဲ့ကြိုးပမ်းခဲ့တဲ့မြန်မာနိုင်ငံသားတွေရဲ့မျှော်လင့်ချက်ရောင်ကြီးပေါ်ထွက်လာခဲ့တဲ့အကြောင်းကိုတင်ပြကျမလေးအခုဖို့ဝင်းမျိုးရဲ့မျိုးတော်ဝန်တွမ်ဟင်ရီဟာတနင်္လာနေ့ကပဲဖို့ဝင်းမျိုးနဲ့မော်လမြိုင်မျိုးတို့အကြားမှာညီမမျိုးတွေအဖြစ်တဆင့်တက်လှမ်းနိုင်မှုမိတ်ဆွေမျိုးတွေအဖြစ်အတိမတ်ပြုလက်မှတ်ရေးထိုးလိုက်တဲ့အကြောင်းကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကလည်းမြန်မာနိုင်ငံကိုတွားရောက်တော့မှာဖြစ်တဲ့အကြောင်းအဆက်အသွယ်မေးမြန်းထားတဲ့ဦးဆံမိုးဝေကတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါအမေရိကန်ပြည်တော်စုမှာမြန်မာနိုင်ငံသားရွှေပြောင်းနေထိုင်သူတွေအများဆုံးရောက်ရှိနေတဲ့မြို့ဖြစ်တဲ့ဖို့ဝင်းမျိုးရဲ့မျိုးတော်ဝန်ကဖို့ဝင်းမျိုးနဲ့မြန်မာနိုင်ငံကမော်လမြိုင်မြို့တို့ကြားညီမမျိုးကြီးတွေဖြစ်မကြညာခင်အစ်အနေနဲ့မိဖက်မျိုးကြီးတွေဖြစ်သတ်မှတ်တဲ့သဘောတူညီချက်ကိုတနင်္လာနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်ဖို့ဝင်းမျိုးဟာကမ္ဘာပေါ်မှာနိုင်ငံကြီးတွေဖြစ်ကြတဲ့ဂျာမနီပိုလန်ဂျပန်တရုတ်အစရှိတဲ့နိုင်ငံကြီးတွေကမျိုးကြီးတွေနဲ့ညီမမျိုးတွေဖြစ်အတိမတ်ပြုခဲ့ပြီးတဲ့နောက်အခုမော်လမြိုင်မြို့ကိုတော့ပစ္စမမျိုးဖြစ်ရည်ရွယ်ပြီးတော့အတိမတ်ပြုခဲ့တာလည်းဖြစ်ပါတယ်အလားတူဆန်ဖရန်စစ္စကိုမြို့ဟာဆိုရင်လေမြန်မာနိုင်ငံရန်ကုန်မြို့နဲ့ညီမမြို့တွေအဖြစ်ကြီးညာခဲ့ပူပါတယ်အခုလိုအတိမတ်ပြုလိုက်တာကြောင့်ပြည်နယ်မြို့တော်မော်လမြိုင်နဲ့မွန်ပြည်နယ်တွေအတွက်ပညာရေးကျန်းမာရေးယဉ်ကျေးမှုစတဲ့ဖလှယ်မှုတွေပြုလုပ်ပေးနိုင်မှာဖြစ်တယ်လို့မျှော်မှန်းထားပါတယ်ဒေါ်အောင်ဆန်းစုကြည်2012ခုနှစ်ဖို့ဝင်းမြို့ကိုရောက်ရှိလာခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံကြားပညာရေးကျန်းမာရေးစတဲ့ကိစ္စတွေမှာပူးပေါင်းဆောင်ရွက်ရင်အကျိုးရှိလိမ့်မယ်လို့မျှော်မှန်းပြီးတော့ဒီအစီအစဉ်ကိုစတင်ဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းဖို့ဝင်းမျိုးခြေဆိုင်မြမတိုင်းသားအကျိုးဆောင်အဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါ်မင်းမြင့်နန်းတင်က VOA ကိုအခုလိုပြောပြပါတယ်
ဟုတ်ကဲ့ရှင်ကျွန်တော်တို့ဒီ2017လောက်ကနေစပြီးတော့ကျွန်တော်တို့ဒီ Transcendency မြို့ကိုကျွန်တော်တို့ရောက်လာတော့ပေါ့နော်ဒီကမြို့ဒီဖို့ဝင်းမှာရှိနေတဲ့အရင်ကမှရှိနေတဲ့မြို့သူမြို့သားတွေရောမြမတင်မှာရှိတဲ့မြို့သူမြို့သားတွေရောဒီကကျွန်တော်တို့ပညာရေးခေရကိစ္စကိုပေါ့ဒီကဒီကထားပြီးကျွန်တော်တို့လုပ်ဆောင်ခြင်းနဲ့ဆက်လာရရှိတယ်။ပညာရေးလဲလဲရေးပေါ့နော်ဒီကခေဒီမှာအမေရိကန်မှာရှိနေတဲ့ခေတွေကျွန်တော်တို့မြန်မာပြည်ထဲမှာကျွန်တော်တို့ရဲ့ရည်ရွယ်ချက်တွေကျွန်တော်တို့ရဲ့ပညာရေးဆိုင်ရာတွေကျွန်တော်တို့ရဲ့ဘာသာစကားတွေတို့ဒီမှာခွင့်ရနိုင်တယ်လို့တချို့မြန်မာလည်းကျွန်တော်တို့မြန်မာပြည်ထဲမှာရှိနေတဲ့ခေတွေကလည်းဒီပညာရေးဒီလိုပေါ့နော်ဒီလိုတွေကိုဟိုလေ့လာခွင့်ရအောင်ဆိုတဲ့အစီအစဉ်နဲ့ကျွန်တော်တို့စခဲ့တာပ
ါအခုလာမယ့်ဇန်နဝါရီလ31ရက်နေ့မှာဒေါ်မင်းမြင့်နန်းတင်အပါဝင်ဆယ်ဦးပါဝင်တဲ့ဖိုဝင်းမြို့တော်ရဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာပြည်ကိုတွားရောက်မှာဖြစ်ပါတယ်အဲ့ဒီအဖွဲ့ထဲမှာတက္ကသိုလ်ကပမောက္ခတွေပညာရှင်တွေလူမှုရေးနဲ့စီးပွားရေးလောကကစိတ်ဝင်စားသူတွေပါဝင်မှာဖြစ်တယ်လို့အဲ့ဒီခီးစဉ်ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒေါ်မင်းမြင့်နန်းတင်ကအခုလိုရှင်းပြပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဟိုမှာရောက်တဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ university နဲ့အတွေ့အကြုံကျွန်တော်တို့စူးစမ်းနေပါတယ်ပြီးတော့ဒီစေယုံနေတဲ့အတွေ့အကြုံကျွန်တော်တို့စူးစမ်းနေပါတယ်ဒီဘက်မှာရှိနေတဲ့ဒီကျမကြီးပိုင်းဆိုင်ရာတာဝန်ရှိသူတွေကလည်းမြန်မာပြည်မှာရှိနေတဲ့ကျမကြီးနဲ့ပတ်သက်ပြီးတော့ဘာတွေပူးပေါင်းဆောင်ရွက်ပြီးလုပ်ရမလဲလုပ်နိုင်မလဲဒီဟာမျိုးတွေကျွန်တော်တို့စကားဆက်ဆံထားတာရှိပါတယ်ဆိုတော့ကျွန်တော်တို့ဒီစေယုံနေတဲ့ပြီးတော့ဆက်တူကျောင်းနေရပြီးတော့ high school ကျောင်းနေရကျွန်တော်တို့တွားရောက်ပြီးတော့လည်လာဖို့စီစဉ်နေပါလ
ားအခုတွားရောက်မဲ့ American ပြည်တော်စု Indiana ပြည်နယ် Fort Wayne ကကိုယ်စားလှယ်အဖွဲ့ဟာ Nobel ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်နဲ့အတူမြန်မာနိုင်ငံမှာရှိနေတဲ့ American တန်တမန်အဖွဲ့ရဲ့တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ် Fort Wayne ကနိုင်ငံတကာညီအစ်မမျိုးဖြစ်တက်မှတ်တဲ့အဖွဲ့ဟာ Washington မှာအခြေစိုက်တဲ့နိုင်ငံတကာညီမမျိုးတွေအဖြစ်သတ်မှတ်တဲ့အဖွဲ့ကြီးရဲ့အဖွဲ့ခွဲတစ်ခုဖြစ်ပြီးတော့တိုင်းတစ်ပါးကမျိုးတွေနဲ့ယဉ်ကျေးမှုပညာရေးကုံသွေးရေးကျန်းမာရေးအစရှိတာတွေကိုအမေရိကန်ပြည်ထောင်စုနဲ့ဆက်သွယ်ဆောင်ရွက်နိုင်အောင်အမေရိကန်သမ္မတဒွိုက်အိုက်ဇင်ဟောဝါက1956ခုနှစ်မှာဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ